မြန်မာနိုင်ငံအလဲပိုင်းဒေသတွေမှာအပူချိန်မြင့်တက်ပြီးတောက်တုံးရေရှားပါပြလာတဲ့အခြေအနေတွေအလွန်အမင်းဖြစ်ပေါ်နေပါတယ်။အခုလိုတောက်တုံးရေရှားပါတဲ့ပြဿနာတွေကိုအစိုးရအပါအဝင်ပရဟိတအဖွဲ့အစည်းတွေကအကူအညီတွေပေးနေပေမဲ့လိုအပ်ချက်တွေရှိနေတဲ့အတွက်နိုင်ငံတကာအကူအညီတွေလိုအပ်နေတယ်လို့လည်းဆိုပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးဆက်သွယ်စုံစမ်းထားတဲ့ကိုရန်နိုင်ကပြောပြပေးပါမယ်ရှင်။
မြန်မာနိုင်ငံတွင်ပြီးခဲ့တဲ့2015မှာအကြီးကျယ်ရေလွှမ်းမှုတွေဖြစ်ခဲ့တဲ့စကိုင်းတိုင်းအပါအဝင်မြန်မာနိုင်ငံအလဲပိုင်းကနေရာအတော်များများမှာတော့အခုနှစ်နွေရာသီအတွင်းတောက်သုံးရေရှားပါပြတ်လာတဲ့အခြေအနေနဲ့ရင်ဆိုင်နေရပါတယ်။ဒီနှစ်အပူချိန်ကအရင်နှစ်တွေထက်ပိုမြင့်တက်ပြီးတော့မြောက်ရေရှားပါမှုတွေကြောင့်မကွေးတိုင်းဒေသကြီးအတွင်းမှာလည်းတောက်သုံးရေပြတ်လာတာတွေနေရာအတော်များများမှာဖြစ်နေတယ်လို့မင်းဘူးမျိုးနယ်တိုင်းဒေသကြီးလွတ်တော်ကိုစလဲဦးနေမျိုးကျော်ကပြောပါတယ
်။ရေရှားပါမှုကတော့ဒီမကွေးတိုင်းအတွင်းနဲ့မှာများပါတယ်ကြာ။ဥပမာအားဖြင့်မြိုင်တို့ပကုတ်ဦးတို့ဘက်မှာလည်းကြေးရွာတော်တော်များများရေရှားပါမှုနဲ့ကျုံနေရတယ်လို့အဲတော့ဒီမကွေးခရိုင်ထဲမှာဆိုရင်မကွေးတို့နတ်မောက်တို့ခြောက်တို့မြို့တစ်တို့ဒီနေရာတွေမှာလည်းအများစုအဓိကကျုံရပါတယ်ကြ
။မကွေးတိုင်းအတွင်းရေရှားပါမှုပြဿနာကိုသက်ဆိုင်ရာကြီးလက်ဦးစီးဌာနလွတ်တော်နဲ့ပရဟိတအဖွဲ့တွေပူးပေါင်းပြီးသတ်မှတ်ထားတဲ့ကြေးရွာတွေအပါအဝင်တကယ်ရေအခက်အခဲဖြစ်နေတဲ့နေရာတွေမှာရေတွင်းအသစ်တူးလာတဲ့အပြင်တွင်းအဟောင်းတွေကိုပြန်လည်တူးဖော်တာတွေလှုပ်ဆောင်နေတယ်လို့လည်းသူကပြောပါတယ်။လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာခြားသားရေးဝန်ကြီးဌာနကတော့ရေရှားပါပြတ်လတ်တဲ့နေရာတွေကိုကွင်းစင်းကြည့်ရှုပြီးတော့တသုံးရင်ရဖို့ကိုအကူအညီပေးနေတယ်လို့ဒုတိယညွှန်ကြားရေးမှူးချုပ်ဦးဝင်းထွန်းဦးကပြောပါတယ
်။ရေတောင်းတဲ့ဖွဲ့တွေကိုကျွန်တော်တို့တိုင်းဒေသကြီးဦးစီးမှုတွေကိုလှမ်းပြောလိုက်ပြီးတော့သူတို့ရေပေးတာတွေနောက်တစ်ခါအဲဒီမှာရေရင်းရေကန်တူဖို့ကိစ္စတွေလိုက်ပြီးတော့ကွင်းစင်းကြည့်ထိုင်တာတွေအဲ့မှာဦးစားပေးပြီးတော့ဆောင်ရွက်တင်လို့ဘာတွေဘာတွေဆောင်ရွက်တင်လဲဆိုတာပြန်တင်ပြခိုင်းတာလေလောလောဆယ်တော့အဲ့ဒါလေးလုပ်ခိုင်းတာဆရာကြီ
းဒီနေ့တိုင်းအားလုံးကြီးပါလောက်တာတော့ကျွန်တော်တို့တောင်းကျွန်တော်တို့မတောင်းတော့လေကျွန်တော်တို့ရဲ့ဒီနေ့တိုင်းဦးစီးကြီးတွေကသူ့အစီအစဉ်နဲ့သူဆောင်ရွက်ပေးနေတဲ့ရက်ဒေတာလည်းရှိပါလေသူတစ်ခုတော့ဒီမကွေးတို့နန္ဒလေးတို့စကိုင်းတို့ကတော့နည်းနည်းတောင်းရာဒီတိုင်းနဲ့တောင်းဆန့်ချက်တွေရှိပါလေဒီတော့ဒီနေ့တိုင်းတွေတောင်းတယ်ကျွန်တော်များတဲ့ဟာလေးကိုပြောလိုက်တာ
အခုလောလောဆယ်မှာဒီပြဿနာတွေကိုဖြေရှင်းနိုင်ဖို့အတွက်နိုင်ငံတကာရဲ့အကူအညီကိုရယူထားတာမျိုးတော့မရှိဘူးလို့သူကပြောပါတယ်။မိုးလေဝသနဲ့ဇလဘေဒဦးစီးဌာနကတော့လာမယ့်ရက်ပိုင်းနေ့အတွင်းမှာမြန်မာနိုင်ငံအလဲပိုင်းမှာနေရာကွက်ကြားမိုးရွာနိုင်တယ်လို့ဆိုပါတယ်။ဒါပေမဲ့လည်းမုတ်တုံမိုးရွာသွန်းနိုင်ဖို့အတွက်ကတော့မေလကုန်လောက်မှဖြစ်လာဖို့ရှိတယ်လို့မိုးစလဌာနရဲ့ဒုတိယညွှန်ကြားရေးမှူးချုပ်ဦးကျော်မိုးကပြောပါတယ်။
နာမည်ဟိုပါပေါ့နိဒီခဏရက်ကနေပြီးတော့15ရက်16ရက်နောက်ပြီးတော့မြန်မာနိုင်ငံအထက်ပိုင်းဒေသတွေရဲ့မြန်မာနိုင်ငံလယ်ပိုင်းဒေသတွေမှာတော့အမိုးနဲ့ခေရောင်းနိုင်တယ်ပေါ့နော်။တော့ဆိုတော့ဒီမုတ်တုံကနေတိုင်းစုံလေးတိုင်းစီအောင်ကောင်းမပြသေးပါဘူး။မပြသေးတဲ့အနေအထားရှိနေအဲဒီကတော့ဒီလယ်ပိုင်းဒီမှာကျွန်တော်တို့ဒီကြော်လန့်မှုကိုဟာသိဖို့အတွက်ဆင်တော့ကျွန်တော်မုတ်တုံဝင်ဂျော်လာဆိုရင်တော့ဒီကြော်လန့်မှုကြီးတော့ဟိုတော်နေသွားမယ်အနေအထားလေးရှိပါလေ။ဘုတ်တော်ကလည်းဒီမြန်မာနိုင်ငံတောင်ပိုင်းကိုကျွန်တော်တို့ကမန်းထားတော့ဒီ73ရက်ကနေပြီးတော့အခုရတော့တော့မြန်မာနိုင်ငံဒီကျွန်တော်တို့မြေဝကျွန်းပေါ်တော့ကျွန်တော်တို့ဒါ25ရက်လောက်ဒီကမန်းထားပြီးတော့ကျွန်တော်တို့မြန်မာနိုင်ငံအနေပိုင်းကိုကျွန်တော်တို့ဒီနောက်ကုန်ပေါ့နောက်ကုန်ပေါ်ဒီမှာဝန်ထမ်းတွေတို့ကမန်းထားပါလေ။
လက်ရှိရင်ဆိုင်နေရတဲ့ပြဿနာကိုအစိုးရအပါအဝင်အဖွဲ့အစည်းအသီးသီးကပူးပေါင်းပြီးကူညီဆောင်ရွက်နေပေမဲ့လိုအပ်ချက်တွေကိုပြည့်မီနိုင်ခြင်းမရှိသေးဘူးလို့ဦးနေမျိုးကျော်ကပြောပါတယ်
။တကယ်တမ်းတော့အဲဖြစ်ပွားတဲ့နှုံတိကျနေခြင်းနဲ့နှုံပေါ့နော်ရေရှားပါမှုကြုံတွေ့ရတဲ့ဒေတာနဲ့ကုစားချက်ကတော့မပြည့်မီသေးဘူးကြာတကယ်တကယ်တော့ဒါတွေကနိုင်ငံတကာအဖွဲ့အစည်းတွေလည်းဝင်ရောက်ကူညီဖို့လိုအပ်တယ်လို့ကျွန်တော်ပြောချင်တယ်ကြာ
နှစ်စဉ်နှစ်တိုင်းလိုလိုအခုလိုနွေရာသီအတွင်းရေရှားပါမှုကြောင့်တကြီးရွယ်တွေနဲ့ကလေးငယ်တွေမှာကျန်းမာရေးနဲ့ပတ်သက်တဲ့နောက်ဆက်တွဲပြဿနာတွေဖြစ်လာနိုင်တာကြောင့်ဒီပြဿနာကိုဖြေရှင်းနိုင်ဖို့အတွက်အစိုးရအပါအဝင်လူမှုရေးအသင်းအဖွဲ့တွေနိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့ရေရိုးရေရှည်စီမံကိန်းတွေဆွဲပြီးတော့လှုပ်ဆောင်တင်တယ်လို့လည်းဦးနေမျိုးကျော်ကအကြံပြုပါတယ်။ဆေးဆိုးရသတန်းလျှောက်နိုင်ငံတော်မှာဆဲရီတော်များများတိဆောက်ခဲ့ပေမဲ့လည်းဆယ်ရက်ဒီနေရာအနေထားတွေကြောင့်လက်ရှိဖြစ်ပေါ်နေတဲ့တောက်သုံးရေရှားပါတဲ့ပြဿနာကိုဖြေရှင်းနိုင်ခြင်းမရှိဘူးလို့ဦးနေမျိုးကျော်ကပြောပါတယ်ခင်ဗျာ။